ဆိုင်ဆုံးမှုနိုင်ရကြကြောင့်နှစ်ပေါင်းများစွာအတွင်းအစိုးရအုံရေးကြီးမှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာရေးသေးကြောင့်အသက်ဆုံးရှုံးရတဲ့သူ226ယောက်ရှိသွားပြီး86ခုပျောက်ဆုံးနေသေးပဲလို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်တွင်းစစ်တမ်းကိုတုံ့နှစ်ကြော်ကြာခန့်စားလာရပြီးအခုစိုးရွားတဲ့ရေးသေးတံကိုပါရင်ဆိုင်နေရတဲ့အတွက်ကြောင့
ကောင်ဒီစီကောင်ကတော့အခုယူပြီးကြတော့လဲဘာမှမကြတော့ဘူးနော်တယ်လီလည်းမျိုးကုန်ပြီးကြတယ်တယ်လည်းမရှိတော့ဘူးဆေရောလည်းမရတော့နော်အခုကဇာဝင်းကြီးကဇာဘောနော်ဒုက္ခရောက်တော့လဲခြာလဲငါးချဖားချတော့လဲငါးနေလဲခြာစားတော့မရတော့လဲနော်ဒီပြင်တအားကြည့်ကြတော့ကျွန်တော်စစနာစပြကြတော့အင်းထဲမှာတော့6ချုံပြီးတော့တေလုံးပြကြတော့ချင်းနေကောင်းပြီးပြနေရပြီဆိုပြီးတော့ရွာပြနေတာဒါတော့မကြသေးဘူးနော
်133ရှိခဲ့တယ်လို့တနင်္လာနေ့မှာကြေညာထားရကဒီကနေ့မှာတည်ဆုံးသူအရေးအတွက်နှစ်ဆတိုးလာကြောင်းစစ်ကောင်စီမီဒီယာကထုတ်ပြန်ထားတာပါရေးကြီးမှုကြောင့်ပျက်စီးသွားတဲ့အိမ်အလုံးရေ3,000,000လောက်ရှိပြီးတော့လေယာစိုက်ပျိုးမြေအေက6,000,000လောက်လည်းပျက်စီးသွားတယ်လို့စစ်ကောင်စီသတင်းတွေမှာဖော်ပြထားပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုယုံ UNOCHA ကတော့အချက်အလက်တွေရရှိမှုအခက်အခဲတွေရှိနေပေမဲ့ရေဘေးတင့်သူ6,300,000လောက်ရှိမယ်လို့ခန့်မှန်းထားကြောင်းမနေ့ကပဲသတင်းထုတ်ပြန်ထားပါတယ်တည်ဆုံးသူရာဂနန်းနဲ့ပျောက်ဆုံးသူအများပြားရှိနေတဲ့သတင်းတွေလည်းရရှိထားတယ်လို့ပြောပါတယ်တစ်ချိန်တည်းမှာပဲယာဂီမုံတိုင်းဟာလူသားချင်းစာနာထောက်ထားမှုအကူအညီဘေးဒုက္ခရင်ဆိုင်နေရတဲ့မြန်မာနိုင်ငံအတွက်အဆိုးဝါးဆုံးသဘာဝဘေးအန္တရာယ်စုကြီးကိုထပ်ပြီးရင်ဆိုင်လိုက်ရတာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SCCM ကကြေညာချက်ထုတ်ပြန်ခဲ့ပါသေးတယ်ရှင်